Ukraine ရုရှားနဲ့စစ်ကိုမြန်နိုင်မြန်မြန်ဆုံးသတ်ဖို့အစဉ်သက်ရှိပြီးအမေရိကန်သမ္မတ Trump ရဲ့ခိုင်မာတဲ့ခေါင်းဆောင်မှုအောက်မှာငြိမ်းချမ်းရေးသဘောတူညီချက်ရရှိအောင်အလုပ်လုပ်လိုပါတယ်လို့သမ္မတ Volodymyr Zelensky ကအင်္ဂါနေ့မှာပြောလိုက်ပါတယ်။တောက်ကြတဲ့တုန်းကအမေရိကန်သမ္မတ Trump နဲ့အစင်မပြေဖြစ်ခဲ့တာကိုစိတ်ကောင်းဖြစ်မိပါကြောင်းလဲ Zelensky ကပြောပါတယ်။ Ukraine ရဲ့မြေရှားတပ်တူကိုရေရှည်ထုတ်လုပ်ပိုင်ခွင့်အမေရိကန်ကိုပေးတဲ့သဘောတူညီချက်ကိုလက်မှတ်ထိုးဖို့သူအစင်သက်ဖြစ်မြဲဖြစ်နေပါတယ်လို့လဲ Zelensky ကပြောလိုက်ပါတယ်။ဒီပဋိပက္ခကိုအဆုံးသတ်တာဟာရုရှားအတွက်အကောင်းဆုံးအကျိုးစီးပွားဖြစ်တယ်လို့ယူကရိန်းနဲ့အမေရိကန်အတွက်လည်းအကောင်းဆုံးအကျိုးစီးပွားဖြစ်တယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ဒုတိယသမ္မတ JD Vance က VOA ကိုအင်္ဂါနေ့ကပြောပါတယ်။နှစ်ပေါင်း340စစ်မတိုက်ဖူးခြားတဲ့တိုက်ပွဲတွေကစစ်သား2000ချထားတာတဲ့အဲဒီလိုသဘောတူညီချက်ကယူကရိန်းကိုပို့ပြီးလုံခြုံရေးအမှတ်ခံချက်ပေးပါတယ်လို့ Fox News ရုပ်မြင့်သံကြားကတနင်္လာနေ့မှာထုတ်လွှင့်တဲ့အင်တာဗျူးမှာ Vance ကပြောပါတယ်။ပထမဆုံးကတော့ဖန်တာတဲ့အကျဉ်းသားတွေလွတ်ကြပြီးဝင်းရေးပြမှာချက်ချက်ပြည့်ရဖို့ဖြစ်တယ်လို့ Zelensky ကဆိုပါတယ်။